Welcome to the Voice of America in Burmese.
လာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2016ခုနှစ်ဇွန်လ29ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကီထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကျွန်တော်ကြော်သိမ်းကြေညာမှာပါအင်ကာနီမှာအတိကံတိုက်ခိုက်ခံရတဲ့တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကနိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။ EU ကနေပြစ်ဒိတ်ထွက်ဖို့မဲပေးထားပြီးတဲ့နောက် EU ခေါင်းဆောင်တွေထိပ်သီးအစည်းအဝေးလုပ်ကြပါတယ်။တရုတ်နိုင်ငံကကမကထာပြုတည်ထောင်ထားတဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်မှာအဖွဲ့ဝင်အဖြစ်နောက်ထပ်နိုင်ငံ30ကျော်လျှောက်ထားတယ်လို့ဘဏ်ဥက္ကဋ္ဌကပြောလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးမှာတော့တူရကီနိုင်ငံတကာလေဆိပ်အသေးခံဘုံးခွဲတိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာခေါင်းဆောင်တွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုအရင်ဆုံးတင်ပြပေးမှာဖြစ်ပြီးဒီနောက်မှာတော့
ဒီကအဖြစ်တော့ကျွန်တော်တို့ဒီအခြေခံဖြစ်စဉ်ဖြစ်ဆက်နိုင်ငံရှင်ဘုံးခွဲတွေကတော့အဓိကပေါ့နော်။အရင်တော
့အပြည့်မြတ်သေးတဲ့တန်ရင်သာလက်နက်ကင်အဖွဲ့ခေါင်းဆောင်တွေနဲ့မြန်မာအစိုးရတို့ငင်းချင်ရေးဆွေးနွေးပွဲအကြောင်းကိုခုဦးရေပြောသွားတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံပေးနိုင်ရေးအစိုးရတဲ့အနေနဲ့လှုံ့ဆော်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းနဲ့ရှမ်းပြည်နယ်ဘက်ကမူရစေဝါဖမ်းဆီးရမိမှုသတင်းတပုတ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကကြေညာပေးကြပါအောင်ရှင်။
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်မှာအကြမ်းဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့အက်ထရတက်နိုင်ငံကလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာအထူးကံပုံခွဲတိုက်ခိုက်တာကြောင့်လူ40ယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေယာဉ်အဝင်အထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်းကဒီကနေ့ပြောပါတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေယာဉ်ခီးစဉ်တွေအားလုံးပြန်ဆပြီလို့ပြောထားသလိုအမေရိကန်နဲ့အစ္စတန်ဘူးအကြားလေယာဉ်ခီးစဉ်တွေလည်းပြန်ဆနေပါပြီ။သေဆုံးသူတွေထဲက10ယောက်ထက်မနည်းဟာနိုင်ငံသားတွေဖြစ်ပြီးဒဏ်ရာသူ239ယောက်ထဲက109ယောက်ကိုဒီကနေ့မှဆေးရုံကပြန်ဆင်းခွင့်ပေးလိုက်ပြီလို့အစ္စတန်ဘူးအုပ်ချုပ်ရေးမှူးကပြောပါတယ်။အထူးကံတိုက်ခိုက်သူ3ဦးဟာလေဆိပ်မှာလူအများပြားကိုတနက်နေ့ပစ်ခတ်ပြီးတဲ့နောက်လေဆိပ်ရဲ့ခီးတဲ့ဆက်ရောက်ဆောင်မှာအထူးကံဖောက်ခွဲလိုက်ကြတာပါ။တိုက်ခိုက်မှုရဲ့လက်သေးအဖြစ်ဘယ်သူကမှမကြေညာသေးပေမဲ့လည်းကနဦးရထားတဲ့ထောက်ထားတွေအရ IS အစွန်ရောက်တွေရဲ့လက်ချက်ဆိုတာပြနေတယ်လို့ဝန်ကြီးချုပ် Yildirim ကပြောထားပါတယ်။ဒီတိုက်ခိုက်မှုဟာတရေဘောကြောင့်လည်းလုပ်ရဖြစ်ပြီးအစွန်ရောက်တွေကိုတူရကီအနေနဲ့ဆက်ပြီးနှိမ်နင်းသွားမယ်လို့ဝန်ကြီးချုပ်ကအခိုင်အမာပြောပါတယ
်။တူရကီနိုင်ငံမှာမနေ့ကဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ41ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့အတွက်ကမ္ဘာတဝန်းကနေဝန်ထမ်းကြောင်းနဲ့အကြမ်းဖက်လုပ်ရက်ကိုပြစ်တင်ရှုံချကြောင်းပြောဆိုလိုက်ကြပါတယ်။ American သမ္မတအင်မီရောကလည်းအင်္ဂါနေ့ကတူရကီနိုင်ငံမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုဟာရစ်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်ပါတယ်လို့အချိန်မဆိုင်ပဲပြစ်တင်ရှုံချလိုက်ပါတယ်။Republican သမ္မတလောင်းအဖြစ်တရားသလောက်ဖြစ်နေတဲ့ Donald Trump ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝမ်းနည်းစရာကောင်းကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လုပ်ရက်တွေကို American ပြည်အောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့အဖက်ဖက်ကအတက်နိုင်ဆုံးဆောင်ရွက်မှာဖြစ်တယ်လို့သူ့ရဲ့ Twitter အင်တာနက်ဆာမျက်နှာကနေဖော်ပြလိုက်ပါတယ်။ Donald Trump ကမွတ်စလင်တွေအားလုံး American ပြည်အောင်စုကိုဝင်ရောက်ခင်ပိတ်ပင်ရမယ်လို့ပြောခဲ့ဘူးပေမဲ့လို့အကြမ်းဖက်မှုနဲ့ဆက်ဆက်တဲ့နိုင်ငံတွေကလာတဲ့မွတ်စလင်တွေကိုသာပိတ်ပင်မှာဖြစ်တယ်လို့မကြခင်ကလေတန်းလျှော့ခဲ့ပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဖြစ်သေးကြနေတဲ့ Hillary Clinton ကတော့တူရကီပြည်သူတွေအပေါ်စာနာပါကြောင်းအလေးအနက်ပြောဆိုလိုက်ပြီး American ပြည်တော်စုအနေနဲ့အကြမ်းဖက်ချိမ်းခြောက်မှုကိုကာကွယ်ကြဖို့အတွက်အရှိအလေပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့အတူထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်ကြဖို့ဆော်ဩလိုက်ပါတယ်။ Istanbul မြို့ကိုတိုက်ခိုက်မှုဟာကမ္ဘာတဝန်းအကြမ်းဖက်ဝါဒီအင်အားစုတွေနဲ့အစွန်းရောက်အသေးခံအကြမ်းဖက်ဝါဒီတွေကိုတိုက်ဖြတ်မဲ့ American ရဲ့စိတ်ပိုင်းဖြတ်မှုကိုပိုပြီးစွန့်အားဖြည့်ပေးလိုက်တာပဲလို့လည်းဆိုပါတယ်။ဒါကြောင့် American ပြည်တော်စုအနေနဲ့တုံ့ဆိုင်နှောက်ဆုတ်နောက်ဆက်ဖို့မဖြစ်နိုင်ဘူးဆိုတာကိုသတိပေးလိုက်တာလည်းဖြစ်ပါတယ်လို့ Hillary Clinton ကကြေညာချက်မှာထုတ်ပြန်လိုက်ပါတယ်။ပြည်သူ့ကတွင်းမှုချုပ် Ban Ki-moon ၊ဂျာမန်ဝန်ကြီးချုပ် Angela Merkel ၊ပြင်သစ်သမ္မတ François Hollande ၊ Belgium ဝန်ကြီးချုပ် Charles Michel တို့အပါအဝင်ကမ္ဘာတဝန်းခေါင်းဆောင်တွေကတူရကီအကြမ်းဖက်မှုကြောင့်တေဆုံဒဏ်ရာရသူတွေကိုဝမ်းနည်းစာနာပါကြောင်းနဲ့အကြမ်းဖက်မှုကိုပြစ်တင်ရှုံချလိုက်ကြပါတယ်ရှင်။
ဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရပိုင်းတွင်မှာပဲ EU ခေါင်းဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ပြီးပြည်ထိတ်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မလဲဆိုတာဆွေးနွေးကြပါတယ်။အဖွဲ့ဝင်ဖြစ်ကနေပြည်ထိတ်အနေနဲ့အမြန်ဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU အဖွဲ့ဝင်တွေသာခန်းစားခွင့်ရှိတဲ့အကျိုးကျေးဇူးတွေခန်းစားခွင့်ရရေးမှမျှော်လင့်ဖို့ပြောဆိုကြပါတယ်။အခုထိပ်သီးအစည်းအဝေးဟာ UK ဝန်ကြီးချုပ် David Cameron အတွက်တော့နောက်ဆုံးဖြစ်ဖွယ်ရှိပါတယ်။ EU တွေကမထွက်ရေးထောက်ခံမဲ့ရအောင်စီရင်တာမအောင်မမြင်ဖြစ်ပြီးတဲ့နောက်သူနှုတ်ထွက်မယ်လို့မစ္စတာကင်မရွန်ကပြောထားတာပါ။ဝန်내ဘွယ်နှောင်းတရရဘွယ်ဖြစ်ပေမဲ့လည်း EU ဖွဲ့ဝင်၂၈နိုင်ငံခေါင်းဆောင်တွေရဲ့ဆွေးနွေးပွဲဟာအပြုသဘောဆောင်တယ်လို့အစည်းအဝေးပြီးတဲ့နောက်ဒေးဗစ်ကင်မရွန်ကပြောပါတယ်။ EU တွေကနေပြည်တိုင်ထွက်သွားတာနဲ့အမျှပြည်တိုင်ရော EU အနေနဲ့ပါဖြစ်နိုင်သမျှအနည်းဆက်ဆုံးဆက်ဆံရေးကိုတည်ဆောက်တဲ့နယ်လို့မစ္စတာကင်မရွန်ကဆိုပါတယ်။ဒါပေမဲ့ပြည်နှစ်သမ္မတဖရန်ဆွာအော်လန်လို့တခြားခေါင်းဆောင်တွေကတော့ပြည်တိုင်အနေနဲ့ EU ဖွဲ့ဝင်ဖြစ်ကနေထွက်သွားပြီဆိုတာနဲ့ဥရောပရဲ့တခုတည်းသောဈေးကွက်ကိုဝင်ရောက်နိုင်ရေးအပါအဝင်ဘယ်လိုအထူးအခွင့်အရေးမျိုးကိုမှရဖို့မမျှော်လင့်သင့်တော့ဘူးလို့ပြောနေပါတယ်။ဘယ်လိုတာဝန်မျိုးကိုမှမယူဘဲနဲ့တော့ EU အဖွဲ့ဝင်ဖြစ်ကန်စားခွင့်ရှိတာတွေကိုပြည်တည်အနေနဲ့မရနိုင်တော့ဘူးလို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကလည်းသတိပေးထားပါတယ
်။ကနေဒါနိုင်ငံအော်တဝါမြို့မှာကျင်းပမယ့်မြောက်အမေရိကထိပ်သီးတွေ့ဆုံပွဲမှာသမ္မတဥဘားမားအနေနဲ့ဥရုယားသည်အပြောင်းလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်။သမ္မတဥဘားမားက2025ခုနှစ်ကြာရင်မြောက်အမေရိကတိုက်ရဲထက်ဝယ်မှာကာဗွန်ရေနံကမဟုတ်တဲ့လျှက်စစ်ဆွမ်းအားကိုထုတ်လုပ်ဖို့ရည်ရွယ်ချက်နဲ့ပတ်သက်ပြီးကြေညာဖို့ရှိပါတယ်။အင်ရှင်ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့မက္ကဆီကိုသမ္မတ Enrique Peña Nieto တို့အပတို့ကပါမြောက်အမေရိကတိုက်တဝန်းဥရုယားသည်အပြောင်းလဲအရေးမှာသမ္မတဥဘားမားနဲ့အတူမိဖက်အဖြစ်ပူးပေါင်းကြမှာဖြစ်ပါတယ်။လောလောဆယ်မြောက်အမေရိကတိုက်ရဲ့သုံးပုံတော်မှာသာလေဆိုလာနေအောင်ကြီးစွမ်းအင်ရေအားနဲ့နျူကလ িয়ার တို့ကနေတန့်စင်တဲ့လျှက်စစ်စွမ်းအင်တွေကိုထုတ်လုပ်အသုံးပြုနေတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံတို့ဟာမိသိန်းတန်းခွေကထုတ်လွှတ်တဲ့လေထုညဉ့်ညမ်းမှုကို2012ခုနှစ်က40ရာခိုင်နှုန်းလျှော့ချခဲ့ပြီးလာမယ့်10နှစ်အတွင်း45ရာခိုင်နှုန်းထိလျှော့ချဖို့တာဝန်ခံထားပြီးဖြစ်ပါတယ်ရှင
်။ UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 16683လိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗိုလ်တူးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာရှအခြေခံစောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIB ရဲ့အဖွဲ့ဝင်ဖြစ်ဒီနှစ်နှောင်းပိုင်းမှာနောက်ထပ်နိုင်ငံ30လောက်ပါဝင်လာမယ်လို့ဘဏ်ဥက္ကဋ္ဌကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီဥနေငံမြောက်ပိုင်းကဆင်းရဲတဲ့ကြံချင်းမျိုးမှာကျင်းပတဲ့2016 Davos Forum ရဲ့ Forum ကွဲဆွေးနွေးပွဲတစ်ခုမှာအဲ့လိုပြောတာပါ။ဗန်ဖောက်ဝင်ဖြစ်ဖို့စောင့်နေတဲ့နိုင်ငံ30လောက်ရှိကြောင်းသူတို့ဖောက်ဝင်ဖြစ်ကိစ္စဒီနှစ်နှောင်းပိုင်းမှာပြီးပြတ်မယ်ကြောင်းအဲ့ဒီနိုင်ငံတွေကနောက်နှစ်ကစပြီး AIIB ရဲ့ဖောက်ဝင်တွေဖြစ်လာမယ်ကြောင်းဗန်ဥက္ကဋ္ဌဂျင်လီခွန်ကပြောပါတယ်။အဲ့ဒီအချိန်ကြာရင်ဖောက်ဝင်စုစုပေါင်းနိုင်ငံ90လောက်ရှိလာမှာဖြစ်ပြီးကမ္ဘာနေရာအသီးသီးကနိုင်ငံတွေရဲ့ဖောက်ဝင်ဖြစ်ပူပြီးပါဝင်လာမှာဖြစ်တဲ့ကြောင်းဒီမှန်ချက်ကတော့ One Belt One Road အစီအစဉ်ပါနိုင်ငံတွေကိုကူညီတော်ဖို့ဖြစ်တယ်လို့ဗန်ဥက္ကဋ္ဌကဆိုပါတယ် AIB ကဂျင်းနီမြို့နာမည်ဘယ်လိုစီမံကိန်းမျိုးမဆိုဗန်တော်ငွေကြီးအရခိုင်မာမှုရှိရမယ်တဘောဝပတ်ဝန်းကျင်ကိုထင်းထင်းကောက်ကွယ်ပြီးတော့တပ်ဆိုင်ရာလူမှုဝန်ဝိုင်းကလက်ခံရမယ်လို့လည်းဗန်ဥက္ကဋ္ဌဂျင်းကဆိုပါတယ
်။ Israel နိုင်ငံကိုကုလသမဂ္ဂအတွေ့အမှုချုပ်တာဝန်နဲ့နောက်ဆုံးခီးစဉ်အဖြစ်ရောက်ရှိနေတဲ့ Mr. Ban Ki-moon ကဝန်ကြီးချုပ် Benjamin Netanyahu အနေနဲ့ Israel နဲ့ Palestine နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးစစ်ဆင်ညှိနှိုင်းအဖြစ်ရှာဖို့တတိရှိရှိဆောင်ရွက်ပါလို့အခုလိုတိုက်တွန်းလိုက်ပါတယ်
။ Mr. Prime Minister, security measures alone can never be enough.to solve the underlying
Israel and Palestine ပြည်သူတွေအကြမ်းဖက်မှုတန်တရာကနေရုံးမထွက်နိုင်တဲ့အကြောင်းရင်းကိုလုံခြုံရေးချထားတာတခုတည်းနဲ့ဖြည့်ရှင်းလို့ဘယ်တော့မှလုံလောက်မှာမဟုတ်ဘူး။ဒါတွေကိုလှုပ်ဆောင်ဖို့အတွက်ငြိမ်းချမ်းရေးနဲ့ရည်ရှိတည်ကြမယ်အဖြေရဖို့တာဝန်ခံမဲ့ခေါင်းဆောင်မှုနဲ့အတူမျှော်လင့်ချက်နဲ့နိုင်ငံရေးအမြင်ကျဲဖို့လိုအပ်ပါတယ်လို့ပြောဆိုသွားတာပါ။မြင့်မြတ်တဲ့မြေပေါ်မှာနေထိုင်ကြတဲ့ Palestine နဲ့ဂျူးလူမျိုးတွေဟာမငြင်းနိုင်တဲ့တမိုင်းအစဉ်အလာနဲ့ဘာသာရေးအရာဆက်ဆက်မှုရှိတယ်ဆိုတာကိုအတိအမှန်မပြုတ်မချင်းပဋိပက္ခတွေကိုအပြေရှာလို့မရနိုင်ပါဘူးလို့ Ban Ki-moon ကပြောဆိုလိုက်တာပါ။ Ban Ki-moon ဟာဂါဇာမှာရှိတဲ့ကုလသမဂ္ဂကဖွင့်ထားတဲ့စာတင်ကြောင်းကိုလေ့လာခဲ့တယ်လို့အနောက်ဘက်ကမ်းခြေ Ramallah မြို့မှာ Palestine ခေါင်းဆောင် Mahmoud Abbas နဲ့လည်းတွေ့ဆုံခဲ့ပါတယ်။ Palestine တွေရဲ့ဘဝဟာစစ်ဆေးရေးဂိတ်တွေခွင့်ပြုမိန့်တွေအကာအရံအတားအဆီးတွေအပြည့်အစုံတွေနဲ့စီးပွားရေးအခက်အခဲတွေကြားမှာရုံးကန်နေကြရတယ်လို့လည်းမစ္စတာဘန်ကီမွန်းကပြောဆိုလိုက်ပါတယ်ရှင်
။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့အလဲကျဖွဲ့ဝင်9နေရာအတွက်အထွေထွေညီလာခံမှာအင်္ဂါနေ့ကမဲပေးရွေးချယ်ကြတာမှာအပြိုင်ဆိုင်အရွေးခံပြီးတဲ့နောက်ဆွီဒင်နဲ့ကာဇက်စတန်နိုင်ငံတွေအရွေးခံရပါတယ်။အီသီယိုးပီးယားနဲ့ဘူလီဗီးယားနိုင်ငံတွေကတော့ရှင်ပြိုင်ရွေးခံရတဲ့အခြေအနေမျိုးနဲ့မကြုံရပဲအာဖရိကတိုင်းနဲ့လက်တင်အမေရိကနဲ့ကာရေဘီယံဒေသအတွက်လူမျိုးရေးကောင်စီအလဲကျဖွဲ့ဝင်တွေဖြစ်အရွေးခံရပါတယ်။နယ်သာလန်နဲ့အီတလီနိုင်ငံတို့ကြားတစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်အရွေးချယ်ခံတာမှာတော့ဘယ်ဘက်ကမှအသာမရပဲဖြစ်ခဲ့ပြီးတဲ့နောက်နှစ်နှစ်တက်တန်အလဲကျဖွဲ့ဝင်တနေရာကိုတနစ်စီခွဲပြီးတာဝန်ယူဖို့သဘောတူလိုက်ကြပါတယ်။ငါးချိန်မဲပေးတဲ့အထိနှစ်နိုင်ငံစလုံးဟာမဲရည်အတွက်95မဲစီအညီမျှရခဲ့ကြပြီးအဖွဲ့ဝင်တနေရာရဖို့လိုအပ်တဲ့128မဲကိုဘယ်နိုင်ငံကမှမရခဲ့ပါဘူး။အဲဒီနောက်နှစ်နိုင်ငံဆွေးနွေးကြပြီးအနောက်ဥရောပနဲ့တခြားအစုအဖွဲ့များတွေရထားတဲ့လူမျိုးရေးကောင်စီအလဲကျဖွဲ့ဝင်တနေရာကိုဥရောပသမဂ္ဂ EU ဖွဲ့ဝင်နှစ်နိုင်ငံဖြစ်တဲ့နယ်သာလန်နဲ့အီတလီတို့တနစ်စီခွဲပြီးယူဖို့သဘောတူလိုက်ကြတာပါ။
ကမ္ဘာတဝန်းကတိုယိုတာကား3000ကျော်မှာ၄အိတ်စနစ်နဲ့ကာဗွန်ဓာတ်ငွေတွေထုတ်လုပ်မှုကိုထိန်းချုပ်တဲ့စနစ်တွေမှာချွတ်ယွင်းချက်တွေရှိနေတာကြောင့်ဂျပန်ကားကုမ္ပဏီတိုယိုတာကနေဒီကားတွေကိုပြန်လည်ပြင်ဆင်ပေးမယ်အကြောင်းဒီကနေ့ထုတ်ပြန်ပြောဆိုလိုက်ပါတယ်။အန္တရာယ်ဖြစ်စေနိုင်တဲ့၄အိတ်စနစ်ကြောင့်ကားတသန်းခွဲနီးပါးကိုပြန်လည်ပြင်ဆင်ပေးဖို့ပြောဆိုခဲ့ပြီးနိုင်ပိုင်းအကြာမှာပဲကာဗွန်ဓာတ်ငွေထုတ်လုပ်မှုထိန်းချုပ်မှုစနစ်ချွတ်ယွင်းမှုကြောင့်နောက်ထပ်တိုယိုတာကား2သန်းခွဲကျော်ကိုပြန်ပြင်ပေးမယ်အကြောင်းပြောဆိုလိုက်တာပါရှင်။
ထိတ်တဲရောက်တဲ့နေ့ကိုကိုကျော်ကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်။လူ42ဦးသေဆုံးပြီးလူ200ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့တူရကီနိုင်ငံတကာလေဆိပ်အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာကောင်းဆောင်တွေကရှုတ်ချလိုက်ပါတယ်။အင်ကားနဲ့နှောင်းပိုင်းကဒီတိုက်ခိုက်မှုဟာအကြမ်းဖက်သမားတွေအနေနဲ့လူမျိုးဘာသာမကွဲခြားပဲလူအဖွဲ့အစည်းကြားစိတ်ဝမ်းကွဲအောင်ဖန်တီးတာဖြစ်တယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီအကြောင်းကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူးကခီးသွားရည်နယ်စီကနေလေရှိတဲ့အက်တာတက်လေဆိပ်အကြမ်းဖက်တိုက်ခိုက်ခံရမှုအပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်းကပြစ်တင်ဝေဖန်လိုက်ပြီးအကြမ်းဖက်သမားတွေကဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းဒါဟာနေ့စဉ်လူလူရင်ဆိုင်နေရတဲ့အခြေအနေဖြစ်ပြီးဒီအကြမ်းဖက်သမားတွေကိုနှိမ်နင်းဖို့ဟာအားလုံးရင်ဆိုင်ရမယ့်စိန်ခေါ်မှုတစ်ရပ်ပဲလို့ပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်မဲခွန်တန်ဘူးကလည်းဒီတိုက်ခိုက်မှုအပေါ်ဖြစ်တင်ရှင်းချလိုက်ပြီးအကြမ်းဖက်သမားတွေကလူအဖွဲ့အစည်းကိုတက်ရှုပ်ဖြိုခွဲဖို့လှုံ့ဆော်နေတယ်လို့ပြောပါတယ
်ဒီလိုအချိန်မျိုးမှာအသေးခံဘုံခွဲတက်ခဲ့တာကိုဂျုံခဲ့ရတဲ့တူရကီနိုင်ငံသားတွေအတွက်ကျွန်တော်တို့အနေနဲ့ထူးဝမ်းနည်းမိကြောင်းပြောကြားလိုပါတယ်တည်ဆုံးသူတွေရဲ့မိသားစုဝင်တွေထိခိုက်ဒဏ်ရာရသူတွေအတွက်လည်းကျွန်တော်တို့ဝမ်းနည်းပါတယ်ဒီဖြစ်ရာမွတ်စလင်တွေပါဝင်ခရီးယန်တွေနဲ့တခြားမွတ်စလင်မဟုတ်တဲ့သူတွေကိုအစ္စလာမ်ကျမ်းဖက်သမားတွေကတက်ခဲ့ဖို့ရည်ရွယ်တယ်ဆိုတာကိုပြောပြနေတာအချင်းချင်းကြားစိတ်ဝမ်းကွဲစေတဲ့အခြေအနေမျိုးဖြစ်အောင်အဲ့ဒီလူသက်သမားတွေကဆန္ဒနေပါတယ
်နိုင်ငံတကာလေကြောင်းလိုင်းဆက်ရောက်ဂိတ်နားမှာဖြစ်ပွားခဲ့တဲ့ဒီတက်ခဲမှုနဲ့ပတ်သက်လို့တန်လျာရှိသူ IS အစွန်ရောက်အဖွဲ့ဝင်၃ဦးကိုတူရကီအာဏာပိုင်တွေကအပြစ်တင်ထားပါတယ်ဒီပေါက်ကွဲမှုကြောင့်တုံလို့ချောက်ချားနေတဲ့ခီးတွေအများပြားဟာလေဆိပ်ကနေအပြေးလွှားထွက်ခွာခဲ့ကြရပါတယ်ဂျပန်အစိုးရလက်ထောက်အတွင်းဝင်ကိုအီချီဟေဂီယူဇာကလည်
းဒီကနာလူဒီယူဒါရဲဟီရိုယူဆာတဲ့မော်ဒနာကူ
ဒါကလို့အကြမ်းဖက်မှုလို့ရတွေကိုမှလက်မခံပါဘူးဒီပေါ်မှာပြင်းပြင်းထန်ထန်ကိုရှုံးချပါတယ်အကြမ်းဖက်ဝါရတားဆီးနေနေနိုင်ငံတော်အတိုင်းဝိုင်းနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားမှာပါ
အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနှုန်းပုံမြင်မလာသလိုဒီလိုတိုက်ခိုက်မှုကြောင့်ခီးသွွားလုပ်ငန်းကနေအကျိုးမြတ်တော်တော်များများရရှိနေတဲ့တူရကီရဲ့စီးပွားရေးကိုထိခိုက်လာပါတယ်။တရုတ်နိုင်ငံသားယာကနဲနီးပါလဲတိုက်ခိုက်မှုဖြစ်ပွားနေခြင်းအတွင်းအက်တာတက်လေဆိပ်မှရှိနေပေမဲ့ထိခိုက်သေးဆုံးတာမျိုးတော့မရှိဘူးလို့အစ္စတန်ဘူးမှာရှိတဲ့တရုတ်ကောင်စီဝန်ယုံကပြောပါတယ်။အကြမ်းဖက်ဝါရကိုနှိမ်နင်းဖို့နိုင်ငံတကာအနေနဲ့ပူးပေါင်းလှုံ့ဆော်ဖို့ကိုလည်းတရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟောင်းလီက
ကျွန်တော်強烈譴責
ဒီရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အပေါ်တရုတ်နိုင်ငံအနေနဲ့ပြစ်တင်ရှုံချပါတယ်။ကျမ်းဖတ်တိုက်ခိုက်မှုအားလုံးကိုတရုတ်နိုင်ငံအနေနဲ့စန့်ကျင်သွားမှာဖြစ်ပြီးတော့နိုင်ငံတကာအနေနဲ့လည်းကျမ်းဖတ်ဝါဒတိုက်ဖြတ်ရေးမှာပိုပြီးအားစိုက်လှုံ့ဆော်မှုနဲ့ကမ္ဘာကြီးတည်ငြိမ်လုံခြုံဘေးကင်းရေးပူးပေါင်းဆောင်ရွက်ဖို့တောင်းဆိုပါတယ်
တူရကီနိုင်ငံသားဝန်ကြီးမာဗလက်ကာဗူဆိုဂလူစီကိုလည်းတရုတ်နိုင်ငံသားဝန်ကြီးဝန်ဟီကဝန်ထမ်းကြောင့်တဝန်လာပေးပို့ခဲ့ပါတယ်အခုခါမှာတော့တူရကီလေဆိပ်မှလုံခြုံရေးတင်းကျပ်ထားပြီးကားတွေကိုလည်းစစ်ဆေးရှာဖွေနေပါတယ်ဒီအကြမ်းဖက်သမားတွေဟာလေဆိပ်ကိုတက္ကစီနဲ့ရောက်လာတာဖြစ်ပြီးတနက်နေ့ပစ်ခတ်ပြီးနောက်အသေးခံဘုံးဖောက်ခွဲခဲ့တာလို့တူရကီဝန်ကြီးချုပ်ဘီနာလီယေဒီရမ်ကပြောပါတယ်ခင်ဗျာ
ကိုအောင်အောင်ပါရှင်မြန်မာဆိုင်ရာသတင်းဆောင်မတွေကိုတလဲတင်ပြပေးခြင်းပါတယ်အစိုးရတဲ့လက်ထက်မှာကျင်းပဖို့စီစဉ်နေတဲ့ငင်းချမ်းရေးညီလာခံအတွဲအပြည့်အခက်ရက်စဲရေးလက်မှတ်ရေးထိုးမထားတဲ့လက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ဟာဒီသတင်းပတ်ထဲမှာပဲအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့ရဲ့ကိုယ်စားလှယ်အဖွဲ့နဲ့နာဂလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဟာလာမယ့်တောက်ချာနေ့ကစပြီးရန်ကုန်မြို့မှာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်22ရာစုပင်လုံနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်။အကြောင်းဆောင်ကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ22ရာစုပင်လုံအချို့ပြည်စည်းကော်မတီက NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေကိုရန်ကုန်မှာတွဲဆုံဆွေးနွေးဖို့အတွက်ဖိတ်ကြားခဲ့တာဖြစ်ပါတယ်။ NCA ကိုလက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ DBN ကနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးဦးရေကတွေ့ဆုံဆွေးနွေးမယ့်ရက်ကိုအခုလိုပြောပါရတဲ့
။အဲဆောင်ရည်ရည်တော့ဒီမှာတရနေ့မှာတွေ့ဆုံလို့ပေါ်သဘောတူကြပါ
လား။ NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုဘွဲ့ဟာညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အမည်နဲ့တပ်ပေါင်းစုဖွဲ့စည်းထားတာဖြစ်ပြီးငြိမ်းချမ်းရေးနဲ့နိုင်ငံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက် DBN အဖွဲ့ကိုတာဝန်ပေးအပ်ထားတာဖြစ်ပါတဲ့။အဓိကဆွေးနွေးမဲ့အချက်တွေကိုတော့ခူးဦးရေကအခုလိုဆက်ပြောပါတယ
်အဓိကဖြစ်တော့ကျွန်တော်တို့ဒီအခြေခံစဉ်ရှိဆက်ဒီနိုင်ဆွေးနွေးဖို့ကိစ္စတွေကတော့အဓိကပေါ့နော်အရင်တော့လည်းကျွန်တော်တို့ဒီရှင်းမှမှလူ့သဘောတွေ့ဆုံမှုဖြစ်ခဲ့ကြရလေဆိုတော့အဲ့လူ့သဘောတွေ့ဆုံစဉ်ခါတော့ကကျွန်တော်ဖက်ကလည်းပဲသိချင်တဲ့အကြောင်းအရာလေးတွေအဲဆိုရဆက်ကလည်းပဲဟိုကျွန်တော်တို့ရောင်းအစီအစီပြန်ကြဖို့လည်းရှိပါတယ်။အဲဒီအလေးလည်းကျွန်တော်တို့နားထောင်ယူပါတော့။နောက်ပြီးတော့တခါကျွန်တော်တို့ဒီအစိုးရဘက်ကနေပြီးတော့ကျွန်တော်တို့ UNC ကောင်းဆောင်တွေကိုလည်းနိုင်ငံတော်တံတင်းကပုံပြလဲပြဆောင်ပြီးဖို့တော့လည်းဖြစ်ခေါ်တာရှိပါတယ်။ဆိုတော့ဒီပြဆောင်နိုင်ရေးအတွက်လည်းကျွန်တော်တို့ချူတွေကြည့်စနေလို့ဘောနဲ့ပြဆောင်မှုလည်းတာပါပဲ။
ဒါအပြင်နောက်ပိုင်းတွဲဆောင်ဆွေးနွေးပွဲတွေမှာဘလို့စီစဉ်ဆောင်ရွက်ကြမယ်ဆိုတာကိုလည်းအစိုးရကိုယ်စားလှယ်တွေနဲ့ညှိနှိုင်းဖို့ရှိကြောင်းပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခြေပြုဖွဲ့စည်းထားတဲ့ UNFC တပ်ပေါင်းစုမှမပါဝင်တဲ့ NSCNK ခေါ်နာဂအမျိုးသားဆိုရှယ်လစ်ကောင်စီအဖွဲ့ကတော့ဇူလိုင်လ2ရက်နေ့မှာတွဲဆောင်ဖို့ရှိကြောင်းနာဂအဖွဲ့ရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တဦးဖြစ်တဲ့ဦးကျော်ဝမ်းစိန်ကပြောပါတယ်
။ဇူလိုင်2ရက်နေ့ညနေပိုင်းတော့တွင်တွင်ဖြစ်မယ်လို့အဲ့လိုအချမ်းပြားပြအလိုအစီအစဉ်ရှိတယ်ခင်ဗျအဲ့ဒီဆွေးနွေးပွဲမှာတော့ဒါဒီ20တိရာစုပြည်လုံးကြီးလာခံကိုဖြစ်မြောက်ဖို့ခေါ်ဆောင်ရေးကော်မတီကနေတော့မှအကျူအကြောင်းအကြောင်းရင်းကိုသူတို့ကနေတော့မှဘယ်လိုဆောင်ရွက်တော့မယ်ဘယ်လိုလုပ်နေပါလဲဆိုတော့အကြောင်းရင်းကိုသူတို့ကကျွန်တော် NSCN ညီချင်းရဲ့အဖွဲ့ဒီကိုသူတို့ကချပြတော့မှဖြစ်တယ်ခင်ဗ
ျနာကငင်းချင်းရဲ့ကိုယ်စားလှယ်အဖွဲ့ကိုတော့ဥအန်ကန်းကခေါင်းဆောင်မှဖြစ်ပါတယ်NSCNK အဖွဲ့ဟာအိန္ဒိယနဲ့မြန်မာပြည်ကနာဂအမျိုးသားတွေအတွက်ဆောင်ရွက်နေတာဖြစ်တာကြောင့်မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ဖို့ကိုအဓိကဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ်။ဒီအဖွဲ့ဟာတိုင်းဒေသကြီးအဆင့်နဲ့အပြစ်ခတ်ရက်စဲဖို့သဘောတူထားပေမဲ့ NCA ကိုတော့ပါဝင်လက်မှတ်ရေးထိုးတာမရှိပါဘူး။UNFC အဖွဲ့ဟာ21ရာစုပင်လုံးမှာဆွေးနွေးမဲ့အမြင်သဘောထားတွေကိုစုစည်းနိုင်ဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်ကြမ်းမှာကျင်းပဖို့ဆောင်ရွက်နေပါတယ်။ဒီညီလာခံကိုတော့ဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေကြောင်းခူးဦးရေကပြောပါတယ်။
ကျွန်တော်တို့အကြံပေးကတော့ဒီဇူလိုင်လထဲမှာပဲဖြစ်ပေါ်များပါတယ်နော်။တိုင်းရင်းသားကျွန်တော်တို့လည်းဝေးအားလုံးကိုကျွန်တော်တို့ဖြစ်ချမှာပ
ါဒီလ28ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီဆွေးနွေးပွဲမှာ27ရာစုပင်လုံးကိုဩဂုတ်လနောက်ဆုံးပတ်တဲ့နောက်ကျပဲကျင်းပဖို့သဘောတူခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်ရေးကိုလည်းအလေးထားဆွေးနွေးခဲ့ကြပါတယ်
ကိုမိုးစောပြောပြပေးခဲ့တာပါရှင်အခုတော့ပုဂ္ဂလိကသတင်းစာတစ်စောင်နဲ့တက်မတော်ချာအငင်းပွားမှုပြောပြခြင်းပါတယ်ပုဂ္ဂလိကသတင်းစာတစ်စောင်ဖြစ်တဲ့7 day နေ့စဉ်သတင်းစာကစစ်တပ်သူကျောင်းစင်တွေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုရေးသားဖော်ပြခဲ့တာနဲ့ပတ်သက်လို့တက်မတော်ကိုတောင်းပန်ခဲ့တဲ့အတွက်အခုနောက်ဆုံးတက်မတော်ဘက်ကအမှုကိုကြေအေးလိုက်ပြီးဖြစ်ပါတယ်တမရော်ကတရားစွဲဆိုဖို့အရေးယူဖို့ဖိအားပေးခံခဲ့ရတဲ့အခြေအနေအထိရောက်ခဲ့တာကြောင့်လဲသတင်းမီဒီယာလွတ်လပ်ခွင့်အတွက်စာနယ်ဇင်းသမားတွေစိုးရိမ်မကင်ဖြစ်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါမယ်ရှင
်။စစ်တပ်ကလို့စင်ညီနောင်များအားလက်ရှိအစိုးရနဲ့ပူးပေါင်းဆောင်ရွက်ရန်သူရဥရှိမန်တိုက်တွန်းဆိုတဲ့သတင်းကိုရေးသားဖော်ပြခဲ့မှုကြောင့်တမရော်ကတရားစွဲဆိုထားတဲ့7 day နေ့စဉ်သတင်းစာဟာတမရော်ကိုတောင်းပန်ကြောင်းဒီကနေ့ထုတ်သတင်းစာတွေကနေတဆင့်တရားဝင်ပြောဆိုခဲ့တာဖြစ်ပါတယ်။စစ်ဘိုလ်ချုပ်ဟောင်းတူဖြစ်တဲ့သူရဥရှိမန်ရဲ့ Facebook စာမျက်နှာပေါ်မှာရေးသားထားပြီးဖြစ်တဲ့သတင်းပုဒ်ကိုကိုးကားဖော်ပြခဲ့တဲ့ဒီသတင်းမှာတစုံတရာမှားယွင်းမှုရှိတာကြောင့်အခုလိုတောင်းပန်စာရေးသားတာနဲ့ပတ်သက်လို့သတင်းသမားတွေရဲ့ကြာမှာလဲအတော်လေးမကြေမချမ်းဖြစ်နေကြပါတယ်။ဒါအပြင်နောက်တစ်ချိန်မှာစစ်တပ်နဲ့ပတ်သက်တဲ့သတင်းတွေကိုရေးသားရမှာသတင်းသမားတွေအနေနဲ့စိုးရိမ်မှုတွေဖြစ်ပေါ်လာနိုင်တယ်လို့မြန်မာပြည်အခြေစိုက် NHK ရဲ့သတင်းထောက်ကိုတီဟာကပြောပါတယ
်။သတင်းမှာဘာမှမှားယွင်းလည်းမရှိဘူး။သူတို့တို့ဖြစ်ချင်အကြောင်းလည်းမရှိဘူး။ဆက်စပ်နေနေနဲ့ဟိုအပြင်းနဲ့ဆိုတော့ကျွန်တော်တို့လည်းယူဆတယ်အခုကိုဒီယူဆတာတော့ကျွန်တော်တို့ပြောရဖို့ပေါ့နော်ဆိုတော့စက်တန်ကြီးရဲ့လူမျိုးတွေကသူကပြေလည်ဖို့ ဆိုမပြင်းနေသေးကြတာတော့မဟုတ်ဘူးပြင်းနေသေးကြမှာဒါပေမဲ့ဟိုပြင်းနေအောင်လုပ်ဖို့လုပ်လို့ရတယ်ဆိုတော့ဒီလိုလုပ်လို့မရအောင်ဆိုရင်ဒီလိုလုပ်တာကကျွန်တော်တို့အကျိုးဆက်မကောင်းဘူးဖြစ်မှာဒီကဒီမှာပြီးသွားရင်ကျွန်တော်မပြောဘူးတော့လွတ်လပ်စွာဒီကိစ္စရေးသားကျွန်တော်တက်တက်ပြီးရေးသားနိုင်မှုနဲ့တက်တက်ပြီးတော့အများကြီးရှင်းရောက်တာလေဗျာဒီလိုမျိုးဖြစ်တိုင်းဖြစ်တိုင်းပါဒီလိုမျိုးဖြစ်လာခဲ့ရင်ကျွန်တော်တို့အသာစီရှင်းရောက်ခံရမယ်ဆိုလို့ရှိရင်ကျွန်တော်ဒါဒီကြောက်ကိုစံသားနေလည်းလောက်ကြလိုက်တာပဲဆိုတော့နောက်တော့ဒီစက်တော်နဲ့ပတ်သက်ပြီးဒီရင်းရေးသားမှုတွေမှာအဟန့်ဒါဖြစ်နေတွေးမှုတွေဖြစ်နေတယ်ဒါတင်ကတော့မကြည့်ပါဘူးဒီမှာတော့ဒါပေမဲ့ဒါကိုဒီလိုလုံးလိုက်တဲ့ပြဿနာမျိုးလို့တတိယပုံနဲ့ကျွန်တော်တို့ဒီနေ့မှာ message ပေးတာလည်းကျွန်တော်နားလည်ပါတယ
်ဒီကနေ့ပို့တော်ဦးနေထုတ် 70 သတင်းစာမှာတော့ပြီးခဲ့တဲ့ AB လ24ရက်နေ့ကရေးသားဖော်ပြခဲ့တဲ့ဒီသတင်းနဲ့ပတ်သက်လို့ဘာရွယ်ချက်မှမပါဘဲရိုးရိုးသားသားဖော်ပြခဲ့ခြင်းဖြစ်ကြောင်းနိုင်ငံတော်နဲ့တက်မတော်အပေါ်သစ္စာစောင့်တိမှုမထားရှိစေရနဲ့တာဝန်ဝတ္တရားတွေကိုမဆောင်ရနိုင်စေဖို့သွေးထိုးလှုံ့ဆော်ဖို့အတွက်တမင်ရေးသားဖော်ပြခဲ့တာမဟုတ်ပေမလို့နားလည်မှုလွဲခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရပြီးနောက်အခါတွေမှာတက်မတော်နဲ့ပတ်သက်တဲ့သတင်းဖော်ပြချက်တွေကိုစနစ်တကျတီးဖြတ်သွားမယ်ဖြစ်ကြောင်းနဲ့အခုလိုမျိုးနားလည်မှုလွဲမစီခဲ့တဲ့ရေးသားဖော်ပြမှုအတွက်လဲလေးစားစွာတောင်းပန်ပါတယ်လို့တက်မတော်တို့ပန်ကြောလာဆိုတဲ့ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မတိရာစံကြောင်းရဲ့အမြင်က
တော့ဗမာပြည်မှာကဘယ်လောက်ထိဟိုလွတ်လပ်မှုမရှိလဲဆိုတော့ editorial freedom ကိုရှိရလားဆိုတာကိုဗမာကထွက်စာဖြစ်လာတာပေါ့နော်မြန်မာပြည်မှာရှိတဲ့ media industry တွေမှာကျွန်တော်ပြောလို့ရှိပါတယ် media ownership ကလည်းအမတန်အရေးကြီးတဲ့အခန်းကဏ္ဍကနေ censorship ကိုဥတည်ခဲ့တယ်မြန်မာနိုင်ငံမှာရှိတဲ့ media တွေကို license များမှာလုပ်ခွင့်ရှိတယ်ဆိုပြီးတော့ license နဲ့တင်းထုတ်ထားတဲ့အတွက်ကြောင့်မလို့ license ကိုပြန်ကြားရေးဝန်ကြီးဌာနကပဲအများအားဆုံးဖြတ်တယ်အဲ့ဒါအထုပ်ရေးကတာရင်ဒီ license ဆက်ပေးတာကိုအများအားထုတ်ပိုင်ထားတယ်တစ်လုံးကလည်းဒီလိုပဲလုပ်ခဲ့တဲ့အတွက်ကြောင့်မလို့ license ရထားသူတွေလုပ်ငန်းလုပ်ခွင့်ရှိသားသူတွေဟာဒီရသမားရှိဖြစ်တယ်မဖြစ်ကြဘူးအဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေရဲ့ငွေကြေးနဲ့ပတ်သက်ပြီးတော့ပေါ့နော်ရုပ်ပြရှင်တိုင်းနဲ့ပတ်သက်ပြီးတော့သူရင်ကြောင်းကြမှုတွေကဒီကိအောက်ချီမှာလုပ်နေရတဲ့သတင်းသမားတွေ editor တွေပေါ်မှာလာပြီးတော့ဖိအားလို့ဖြစ်တယ်ဒါမှမဟုတ်ရှင်အဲ့ဒီသတင်းသမားတွေ editor တွေရဲ့အားထုတ်မှုတွေကိုဒီ value လုပ်လိုက်တယ်လို့ဒီလိုရှိလိုက်တယ်တော့မိုးမဲ့သွားတယ်လို့ဖြစ်တယ်ဆိုတာမျိုးတွေလည်းနောက်မှဆက်ပြီးပြန်ဆိုင်ရနိုင်ပါလေ
ဒီပြည့်ရဲ့ဟာသတင်းလွတ်လပ်ခွင့်ကိုထိပါတယ်လို့လက်ရှိအစိုးရအသစ်ကိုအကြက်တဲဖြစ်အောင်စစ်တပ်ကတွန်းပို့တာဖြစ်တယ်လို့သတင်းသမားတွေကဝေဖန်ကြပါတယ်ဒီမတိုင်ခင်မှာလဲတမရော်ကောက်ဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လာနဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ကြတဲ့သူတချို့ကိုလည်းဆက်သွယ်ဥပဒေပုံမှန်နဲ့တရားစွဲဆိုပြီးထောင်ဒဏ်6လစီချမှတ်ခဲ့ပူပါရခင်ဗျာ
ကိုထက်အောင်ပြောပြပေးခဲ့တာပါရှင်အခုကတော့ရှမ်းပြည်ဘက်ကမူရစေဝါဖမ်းဆီးရမယ့်မှုအကြောင်းလဲတင်ပြပေးချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းစက်ငွေ300ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား2000ကျော်ကိုဖမ်းဆီးရမယ့်ပြီးမတင်ကားသူ4ဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်လနကအဖွဲ့အစည်းတွေအခြေစိုက်လှုပ်ရှားနေကြတဲ့ရှမ်းပြည်နယ်အတွင်းကနေဆက်မြို့တစ်မြို့အဖြစ်မူဆယ်မြို့ဟာမူရစေဝါမှောင်ခိုမှုတွေကြီးထွားလာနေတဲ့အပေါ်မှာတော့လုံခြုံရေးအာဏာပိုင်တွေနဲ့မူရစေဝါစောင့်ကြည့်ရေးအဖွဲ့တွေကစိုးရိမ်နေကြပါတယ်။အကြောင်းစုံကိုတော့ထိုင်းခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းမှာကာလတန်ဖိုးကျငွေ429သိန်းကျော်တန်ဖိုးရှိတဲ့မူရစိတ်ကြွဆွေးပြားတွေကိုမူဆယ်ရဲတပ်ဖွဲ့ဝင်တွေကနေဖမ်းဆီးရရှိခဲ့ပြီးမူရစေလက်ဝတ်တွေ့ရှိသူနဲ့တယ်ဆောင်သူစုစုပေါင်း၄ဦးကိုမူရစေဝါဥပဒေပုံမှန်15မြင်းဆောင်19ကမြင်းဆောင်23နဲ့အမှုဖွဲ့ရေးယူထားပါတယ်။မူရစိတ်ကြဆွေးပြားရေးအတွက်2000ကျော်ကိုမူဆယ်မြို့နယ်ဟူမွန်ရက်ကွက်နေမှတ်နန်းဆိုင်ဟွန်ရဲ့အငှားနေအိမ်ကိုဇွန်လ28ရက်နေ့မှာတရင်ရရှာဖွေရမှာဖမ်းဆီးရမိတာဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းမူဒူရဲမူအိမ်မြင့်က VOA ကိုပြောပါတယ
်။မူဆယ်မြို့မှရဲစခန်းကျွန်တော်ရှိနေတဲ့ကောင်းဆောင်တဲ့အဖွဲ့ရဒီကျွန်တော်တို့မူဆယ်မြို့ပေါ့အမွန်ရကွက်မှာအဲ့နေနေစလေးခန်းအမှတ်ပေါ့၆မှာ၅ရက်နေတယ်မနန်းဆိုင်ဝန်အငားနေအင်္ဂါတို့မြို့နယ်မှာမြို့စီဝါသဘူကိုရမ်းနဲ့အတူသွားရောက်ပြီးတော့တက်တည်နေတယ်သူသွားချတယ်သွားချတဲ့အခါမှာအဲ့ဒီစိတ်ကြွယူသူစီပြားကိုယူဆရတယ်ချစ်ဆက်ချင်းနဲ့နံပါတ်1စာရန်ပါမိမျိုးစီပြားတစ်ထုပ်မှာ195ကျားပါတယ်ဆယ်ချုပ်အဲ့တက်တည်စုစုပေါင်း130လုံးစီပြားပေါင်းကြတော့1,145တွေ့ရှိတယ်
ဒီမူရစေးတွေကိုတန်ရမ်းမြို့နေတယ်ဆောင်လာသူဖြစ်တန်တရားရှိသူအပေါင်းပါ3ဦးကိုလည်းဖမ်းဆီးအရေးယူထားတယ်လို့သူရဲမှုအိမ်မြစ်ကဆိုပါတယ
်သူစုပေါင်း4ယောက်ကိုမူရစေးဝါကျွန်တော်တို့ပြန်လည်ရောင်းချရန်လက်ဝတ်ထားရှိသူမနန်းဆိုင်ဝါဒီမူရစေးဝါတွေကိုရောင်းချရန်တယ်ဆောင်လာတဲ့ဒီကျွန်တော်တို့စိုက်တာအောင်တပိုင်ဦးအောင်မတို့မူရစေးဝါနဲ့စိတ်ကိုကြောင်းလဲစေသောစေဝါဥတွေကအရေးကြီးတယ်ဆိုပြီးတော့သူကကျွန်တော်နေပြည်တော်ဘောကတည်းလို့ပြုလုပ်ထိုင်နိုင်တဲ့အမှုဖြစ်တယ်
2016ခုနှစ်အတွင်းမူဆယ်မြို့နယ်တွင်းမှာမူရစေဝါနဲ့ဆက်နွယ်တဲ့အမှုပေါင်း58မှုအရေးယူနိုင်ခဲ့တယ်လို့မြို့နယ်ရဲတပ်ဖွဲ့စီးရင်ရသိရပါတယ်။ မူဇင်မြို့နယ်တွင်မှာမူရစိတ်ကြစေရံဝယ်သုံးဆွဲမှုတွေများပြားလာနေတယ်လို့ဒေသခံအာဏာပိုင်တွေကလည်းဖမ်းဆီးရေးယူမှုတွေရှိနေပေမဲ့အားရကျေနပ်လောက်အောင်မရှိသေးဘူးလို့မူဇင်မြို့ခံဦးဆိုင်တောင်ကဆိုပါတယ
်။အာဏာပိုင်ဒီဘက်ကလည်းဖမ်းဆီးရေးယူနေတာတော့သိရပဲ။ဒါပေမဲ့သူတို့ဖမ်းဆီးရေးယူတဲ့အပိုင်းမှာလည်းအားရစရာတော့မကောင်းဘူးပေါ့နော်
။မူဇင်မြို့ဟာနေဆန်းမြို့ဖြစ်တဲ့အပြင်လက်နက်ကင်ဖွဲ့စည်းတွေလည်းများပြားနေတဲ့အတွက်မူရစိတ်ကြစေဝါရံဝယ်မှုတွေများပြားနေတဲ့အချက်တစ်ခုလို့မူဇင်မြို့မှရဲစခန်းမှုသူရဲအုပ်အင်းမြစ်ကပြောပါတယ်။
အမှုစဲမျိုးဆိုတာတော့နေဆန်းမျိုးလည်းဖြစ်တော့ဘုဘဒီပဲကိုကတော့အားလာလွယ်ကူတယ်ဒီတော့ဒီမှာလက်နက်ကိုင်ဖွဲ့စည်းမျိုးစုံပါလေဟိုနေထိုင်စားတဲ့နေရာဖြစ်တဲ့ဆိုကျွန်တော်တို့မွေးရစီဝါဒီနည်းနည်းဖောင်းကားတယ်လို့ကျွန်တော်တို့ယူဆတာဘုရစီဝါရောင်းဝယ်လို့နည်းနည်းများတယ်လို့ယူဆတယ
်ဒီလိုဘိန်းအပါဝင်စိတ်ကြွစေးထုတ်လို့မှုမှာအရင်ကလက်နက်ကိုင်ဖွဲ့တွေပါဝင်ပတ်သက်မှုရှိနေတဲ့ဆိုပေမဲ့အခုဆိုရင်ပုဂ္ဂလိကတွေအနေနဲ့လည်းမူရစိတ်ကြွစေးတွေကိုလွယ်လင့်တကူထုတ်လို့နေတဲ့အစ်စ်မှရှိနေတယ်လို့ရှမ်းပြည်မူရစေဝါစောက်ကြီးရေးဖွဲ့ခေါင်းဆောင်သူဖြစ်သူဆိုင်မင်းကပြောပါတယ
်ကျွန်တော်တို့ဒီရှမ်းပြည်မူရစေဝါစောက်ကြီးလေလာရေးဖွဲ့ရဲ့မှတ်တမ်းအရမှာမူရစေဝါကိစ္စနဲ့ပတ်သက်လာလို့ရှိရင်လက်နက်ကင်တပ်ဖွဲ့တိုင်းကအင်အားကြီးမားလေလေမူရစေဝါနဲ့ပို့ပြီးတော့မှပတ်သက်လေလေလို့ထုတ်ပြန်ထားပူတာတွေရှိတယ်ဒါပေမဲ့ဒီနေ့ဒီကာလမှာကတော့လက်နက်ကင်တပ်ဖွဲ့တွေအပြင်ပေါ်တော့အခုကမူရစေဝါကထုတ်လုပ်မှုပုံမှုပြီးတော့လွယ်လွယ်ကူကူလှုပ်လာတာသိရှိရတယ်
မြန်မာနိုင်ငံမှာ2006နှစ်ကုန်ပိုင်းကစလို့မူရစေဝါစိုက်ပျိုးမှုနှုံတိုးသက်လာပြီး2013ခုနှစ်မှာစိုက်ဧကပေါင်းတသိန်းခွဲထိတိုးသက်လာပြီးမဲ့2014ခုနှစ်ကစလို့ဘိန်းထုတ်လုပ်မှုတွေကျဆင်းနေတယ်လို့ UNODC ကကုလသမဂ္ဂမူရစေဝါအေဂျင်စီရဲ့2014ခုနှစ်အစဉ်ကစမှာဖော်ပြထားပါတယ်ခင်ဗျာ
ကိုနိုင်ကွင်မှာရှင် VOE မြန်မာပိုင်းစီစဉ်ရဲ့ပုတ်ထုံးနေ့ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲVOE ရဲ့ညနေခင်းအစီအစဉ်လေးကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ8နာရီအထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အာရှ Asia Set 7ဂျူရုကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ညနေခင်းအစီအစဉ်လေးအဆုံးဖြတ်သေးခင်တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လှည့်ညင်ညာပေးပါမယ်ရှင်။
တူရကီနိုင်ငံအစ္စတန်ဘူမြို့မှာအကြမ်းဖက်သမားတွေတိုက်ခိုက်ခံခဲ့ရတဲ့အထက်တက်နိုင်ငံတကာလေဆိပ်ကိုအပြည့်အဝပြန်ဖွင့်လိုက်ပါပြီ။အင်္ဂါနေ့မှာတေကန်ဘုံခွဲတိုက်ခိုက်တာကြောင့်လူ40တယောက်ထက်41ယောက်သေဆုံးပြီး200ကျော်ဒဏ်ရာရသွားတဲ့ဖြစ်ရပ်ဖြစ်ထားပြီးတဲ့နောက်လေဆိပ်ကိုပြန်ဖွင့်တာပါ။လေရင်ဝင်ထွက်ခီးစဉ်တွေအတွက်လေဆိပ်ကိုပြန်ဖွင့်ထားပါပြီလို့တူရကီဝန်ကြီးချုပ်ဘိုင်နာလီယူဒရင်းကဒီကနေ့ပြောပါရတယ်။တူရကီလေကြောင်းလိုင်းကသူတို့ရဲ့လေခီးစဉ်တွေအားလုံးပြန်စပြီလို့ပြောထားတယ်လို့အမေရိကန်နဲ့အစ္စတန်ဘူအကြားလေရင်ခီးစဉ်တွေလည်းပြန်စနေပါပြီ။အဲ့ဒီဘုံခွဲတိုက်ခိုက်မှုကြောင့်လူတွေထိခိုက်ဒိဆုံရတဲ့အတွက်ကဘာတဝန်းကနေဝမ်းနေကြောင်းနဲ့အကြမ်းဖက်လူရောက်ကိုပြစ်တင်ရှုတ်ချကြောင်းပြောဆိုကြပါတယ်။အမေရိကန်သမ္မတအင်ပီရိုကအင်္ဂါနေ့မှာဒူရီနိုင်ငံမှာဖြစ်တဲ့တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့အကြမ်းဖက်မှုဖြစ်တယ်လို့ချက်ချင်းပဲပြစ်တင်ရှုတ်ချပါတယ်။ရီပူလီကန်သမ္မတလောင်းဖြစ်သေးတဲ့လောက်ဖြစ်နေတဲ့ဒေါ်နယ်ထရမ့်ကတော့ဒီတိုက်ခိုက်မှုဟာတိတ်ကိုဝမ်းနေစရာကောင်းတဲ့ကြောင်းဒီလိုဆက်ဆုပ်ဖို့ကောင်းတဲ့အကြမ်းဖက်လူရောက်တွေကိုအမေရိကန်ပြည်ထောင်စုရဲ့အပြင်ဘက်မှာသာထားရှိဖို့ဖက်ဖက်ကအတက်နိုင်ဆုံးဆောင်ရွက်မှာဖြစ်တယ်လို့သူရဲ့ Twitter မှာဖော်ပြပါတယ်။ဒီမိုကရတီသမ္မတလောင်းဖြစ်တဲ့ကြတော့ရှိနေတဲ့ဟီလာရီကလင်တန်ကလည်းတူရကီပြည်သူတွေပေါ်ဆန္ဒပါကြောင်းလေးနဲ့ပြောဆိုပြီးအမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ချင်းချောက်မှုကိုကာကွယ်ကြဖို့အရှေ့လယ်ပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့အတူထဲထဲဝုံဝုံပူးပေါင်းဆောင်ရည်ဆော်လိုက်ပါတယ်။ဥရောပသမဂ္ဂ EU ဖွဲ့ဝင်ပြည်ကနေနှုတ်ထွက်ဖို့ UK မဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့ပြီးရပိုင်းအတွင်းမှာပဲ EU ခေါင်းဆောင်တွေ Belgian နိုင်ငံ Brussels မြို့တော်မှာဒီကနေ့ထိပ်သီးအစည်းအဝေးလုပ်ပြီးပြည်ထိတ်မပါတဲ့ EU ရဲ့အနာဂတ်ကိုဘယ်လိုပုံဖော်မလဲဆိုတာဆွေးနွေးကြပါတယ်။အဖွဲ့ဝင်ဖြစ်ကနေပြည်ထောင်အနေနဲ့အများဆုံးထွက်သွားဖို့နဲ့နောက်ပိုင်းမှာ EU ဖွဲ့ဝင်တွေသာခံစား권ရှိတဲ့အကျိုးကျေးဇူးတွေခံစား권ရရေးမမျှော်လင့်ဖို့ပြောဆိုကြပါတယ်။ကနေဒါနိုင်ငံအော်တဝါမြို့မှာကျင်းပမယ့်မြောက်အမေရိကထိပ်သီးတွေ့ဆုံပွဲမှာသမ္မတဥဘာမအနေနဲ့ဥရုယာဒီအပြောင်းအလဲရေးကိုဦးစားပေးဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချညာပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးကြတာဖြစ်ပါတယ်ရှင်။နောက်တစ်နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသိမ့်မီထိုင်ပါ
This program has come to you from the Voice of America, Washington.